ကမ္ဘာအချမ်းသာဆုံးခုနှစ်နိုင်ငံရဲ့ဒီ G7 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံဒီဘော်နိုအက်နာစီယာမြို့မှာဒီကနေ့စတင်ပြီးတော့ကျင်းပနေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အပါအဝင် G7 ခေါင်းဆောင်တွေရဲ့ဒီစပွားရေးဝိုင်းထိုင်ဆွေးနွေးပွဲမစခင်မှာဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေကိုအီတလီဝန်ကြီးချုပ်ဂျော်ဂျီယိုမလုံးနီကအခုလိုပြောကြားခဲ့ပါတယ်။
parleremo ovviamente delle crisi in atto a partire da Ucraina e Medio Oriente costruiremo
Ukraine အခြေပိုင်းပိုင်းဒေသမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးအဓိကဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောကြားသွားတာပါ။အာဖရိကတိုက်ကနေဥရောပမှာအခြေချနိုင်ဖို့အတွက်တရားမဝင်လာရောက်နေကြသူတွေကိစ္စကုန်ကြောထုတ်လုပ်နိုင်ဖို့ကုန်ချမ်းတင်ပို့မှုဝင်းဆက်မပြတ်စေအောင်လှုပ်ထားဖို့လိုအပ်တဲ့ကိစ္စ AI ဉာဏ်ရည်တုနည်းပညာကိုဘေးရန်တွေကင်းရှင်းစွာအသုံးချနိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျော်ဂျီယိုမလိုနီကပြောကြားသွားပါတယ်။ဇွန်လ23ရက်နေ့ကနေဒီ25ရက်နေ့ထိကျင်းပတဲ့ထိပ်သီးစည်းဝေးပွဲပထမနေ့မှာ G7 ခေါင်းဆောင်တွေဟာ Ukraine သမ္မတ Volodymyr Zelensky နဲ့လည်းဆွေးနွေးကြပါတယ်။မနေ့ပြန်ကြရင်တော့ Indo-Pacific ဒေသဆိုင်ရာကိစ္စတွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့စီးပွားရေးဆိုင်ရာ NDA အကြောင်းဆွေးနွေးသွားကြမှာပါ။AI ဉာဏ်ရည်တုဆိုင်ရာဆွေးနွေးပွဲကြရင်တော့ပိုယဟန်မင်းကြီး Francis ကဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်2024ခုနှစ်မကုန်ခင် Ukraine ကိုဒေါ်လာ50ဘီလီယံငွေချေးဖို့ G7 နိုင်ငံတွေကြားသဘောတူထားတယ်လို့ Germany ဘဏ္ဍာရေးဝန်ကြီးက G7 ထိပ်သီးဆွေးနွေးပွဲမစခင်တရက်အလိုပုံထူးနေတော့ကကြေညာပါတယ် G7 နိုင်ငံတွေမှာရှိတဲ့ဒီဘဏ္ဍာရေးလုပ်ငန်းတွေမှာရုရှားနိုင်ငံကအနှံထားတဲ့ငွေချေးနဲ့ပိုင်ဆိုင်မှုတွေကနေရလာမဲ့အမျက်ငွေတွေကိုအာမခံသဘောထားပြီးတော့ Ukraine ကိုငွေချေးမှာဖြစ်ပါတယ်American ပြည်တော်စုနဲ့ Ukraine နဲ့နိုင်ငံကြားမှာလဲ Ukraine အတွက်ရေရှည်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာထောက်ပံ့မှုတွေကိုအာမခံမဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုသမ္မတ Biden နဲ့ Ukraine သမ္မတ Zelensky တို့လက်မှတ်ရေးထိုးကြဖို့ရှိနေပါတယ်ရှင်။